ဂျပန်နိုင်ငံမှာငလျင်နဲ့ဆူနာမီရေလိုင်းတံကြောင့်လွန်ခဲ့တဲ့6နှစ်တုန်းကဖူကူရှိမာ第一နျူကလ িয়ার ဆက်ရုံမှာအကြီးအကျယ်ထိခိုက်သေးချင်မှုတွေကြုံရတဲ့ဖြစ်ဖြစ်တွေနှစ်ပတ်လည်အောင်မဝယ်ခံစားရဒီကနေ့ကျင်းပပါတယ်။လွန်ခဲ့တဲ့6နှစ်မလ17ရက်နေ့မှာငလျင်စတင်လုပ်ခဲ့တဲ့ဒေတာဆန်တဲ့ညနေ 2:46 မိနစ်တိတိမှာပဲတိုကျိုမြို့နယ်မှာခေါင်းလောင်းတွေထိုးခဲ့ကြတယ်လို့နိုင်ငံတော်ကပြည်သူတွေကလည်းဝန်ကြီးပြီးခေတ္တညင်းချက်ခဲ့ကြပါတယ်။တိုကျိုမြို့ရောအမျိုးသားပြည်သူ့ရဲ့ရှေ့ကအောင်မဝယ်ခံစားမှာတော့အသက်မတည်ချင်သူတွေပါဝင်လူပေါင်း100လောက်တက်ရောက်ခဲ့ကြလို့ကျူနဲ့အဝါရောင်ပန်းတွေနဲ့ပြင်ဆင်ထားတဲ့အခမ်းအနားမှာဂျပန်တော်ဝင်မိသားစုကမင်းသားဖူမီဟီတိုနဲ့ကျန်ရောကီကိုရိုနဲ့အတူဝန်ကြီးချုပ်ရှင်ဆိုအားပြီးလဲဝန်ကြီးကာကွယ်ပြုခဲ့ပါတယ်။2011ခုနှစ်မလ17ရက်နေ့ကဂျပန်နိုင်ငံရှေ့မြောက်ဖက်ကန်လန်းဒေသတွေမှာပြင်းထန်တဲ့ငလျင်လွတ်ကပ်ခဲ့ရတာကဖြစ်ပေါ်လာတဲ့ဆူနာမီရေလိုင်းနဲ့ကြောင့်လူပေါင်း18,000ကျော်သေဆုံးပျောက်ဆုံးခဲ့ရတာပါ။